ကချင်ပြည်နယ်တွင်ထပ်မံဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်ပြည်တွင်းစစ်ဘေးဒုက္ခသည်အရေအတွက်ကပိုပြီးတိုးလာနေပြီးစာမျက်နှာကစေဝါစာရဲ့အရေးပေါ်အကူအညီလိုအပ်ချက်တွေရှိလာတယ်လို့ကုညီကေဇေးဆောင်ရွက်နေသူတွေကဗီအိုအေကိုပြောပါတယ်။ကချင်ပြည်နယ်တွင်မြို့ရွာတွေကြားမှာကုန်စည်တချို့ကိုတည်ယူပို့ဆောင်ဝင်ပိတ်ပင်ထားတာကြောင့်လည်းအခက်အခဲတွေပိုပြီးရှိလာနိုင်တယ်လို့ခန့်မှန်းထားကြပါ ီတပ်ဖွဲ့ကြားဒီလာပိုင်းတွင်တိုက်ပွဲနေ့စဉ်ဖြစ်ပွားနေပြီးအထူးသဖြင့်ဗမော်မန်စီမိုးမောက်အင်ဂျာယန်တနိုင်ဖားကန်ဒေသတဝိုင်းမှာဖြစ်ပါတယ်။ဒီတော်တွင်မြန်မာစစ်တပ်ထိန်းချုပ်ထားတဲ့တောင်ကုန်းစခန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဒေသခံစီသူတွေမိမိတို့အိမ်ယာမှာမနေရတော့ပဲမြို့နဲ့မဝေးတဲ့အရက်ဒေသမှာပြည်တွင်းစစ်ဘေးရှောင် IDP တွေအဖြစ်တင်းဆောင်လာကြတာထောင်ကနန်းရှိလာပြီလို့ဒုက္ခတဲ့အရေးကူညီဆောင်ရွက်နေတဲ့ကချင်ငင်းရဲကွန်ရဲ့တာဝန်ခံဒေါက်ခွန်ကြာကပြောပါတယ
်။ဥမာမိုးမောင်းမြို့နယ်ပေါ့မိုးမောင်းမြို့နယ်ဆိုတာဗမော်နဲ့ကိုးမိုင်နဲ့ဝေးတယ်။အဲ့မှာဆိုလို့ရှိရင်ဥမာအရင်တုန်းကဆိုရင်တော့မိုးမောင်းနဲ့ဗမော်လမ်းကဆိုရင်ဘယ်တော့မှမချိခဲ့တဲ့ရွာတွေပါဆိုမြို့နယ်ဆက်နေတာ哦။ဒါမဲ့အဲ့မှာလေးကကျတော့မြို့တင်းဆိုလဲစစ်တပ်ရှိတယ်မြို့မလန်းဆိုလဲစစ်တပ်ရှိတယ်။အဲ့ကုန်းနေအနေကြီးပပလဲပတ်ချလဲပြစ်ကြံပြစ်တဲ့အခါကျတော့သူ KIA ဝထိုင်းရလို့လည်းမဟုတ်ဘူးသူဟာသူဒီအချိန်ကပြည့်နေတဲ့အခါကျတော့အဲ့ရလူတွေကအကုန်လုံးကအဲ့မှာအိမ်ချိတဲ့လူချိအဲကျွဲချိတဲ့လူချိအဲ့လိုမျိုးဖြစ်တဲ့အခါကျတော့သူတို့တွေကကိုယ့်အိမ်မှာကိုယ်နေလို့မရတဲ့အခါကျတော့ပြန်ချောင်ပြေးတာဗမုံမျိုးထည့်ပြေးတာအဲ့ခါကျဖုန်းကြီးတောင်းနေမှာပြည့်မိုးမောင်းမျိုးမှာပြည့်တော့ဖျားတောင်းနေအရှုံးမှာအဲ့လိုပုံရောက်သွားတာအခုကတော့အကုန်လုံးကချင်းရဆိုင်ရဗမာရအလုံးပါသွားတာပေါ့ဒီခေါက်တော့ကက်တနာရွာမှာကိုနေလို့မရတာပုံမော်တာချိကြလိုက်ဒီဘက်ကကြားလိုက်အဲ့လိုမျိုးဖြစ်နေတော့
ဒီလိုစစ်သေးဆောင်ပြည်သူအစ်စ်တွေတိုးလာချိန်မှာပဲငကူကလေးကတရုတ်မြန်မာနေစားတစ်လျှောက်မှာရှိသားပြီးသား IDP ဒုက္ခသည်စခန်းတွေမှာလည်းအရေးပေါ်လိုအပ်ချက်တွေရှိလာနေတယ်လို့အဲ့ဒီစစ်သေးဒုက္ခသည်တွေကို10နှစ်နီးပါးကြာကူညီကယ်ဆယ်ရေးလုပ်နေတဲ့အမည်မဟုတ်လို့သူအမျိုးသမီးတူကလည်းအချင်းလေးကိုပြောပြပါတယ
်အခုလက်ရှိရှိနေတဲ့ IDP ကအမိုးအကာကိစ္စနံပါတ်1အရေးကြီးလိုအပ်တယ်ဒါကဘာလဲဆိုမန်စီမိုးမောက်မြို့နယ်ပြောဆိုကြရင်ချင်းချုပ်အင်းကြီးအထဲကပေါ့အဲ့ဒီစခန်းငါးခုထဲကအင်ဂျီဆိုရင်အစ်စ်ပြန်ဆောင်မှာအလုံး900လောက်ရှိတယ်။နောက်ပြီးမှဒီပြန်မပြင်းလို့မဖြစ်တဲ့ဟိုင်ကအလုံးကြီး100ကျော်၃000နီးပါးအဲ့လောက်ရှိတယ်။ပြီးရင်အခုကြောင်းခွင့်လာတော့မယ်ဆိုတော့ကြောင်းသားတွေအတွက်စာအုပ်တောင်ဝယ်ပြီးခုခက်ခဲတယ်ဆိုမှအဲ့ခါမိဘတွေကကလေးတွေရဲ့စာအုပ်စာရွက်စာတမ်းတွေပေါ့နော်၊ကူညီပေးပါဆိုပြီးပြောရှင်။နောက်ပြီးတော့အခုကလည်းနေ့တိုင်းညတိုင်းလို့ပြောရမယ်။မန်စီမိုးမောင်ကတည်းကစစ်တာတောက်ချောက်ဖြစ်နေတယ် IGB ခန်းကနေလက်နဲ့ကြီးတယ်တောက်ချောက်သားနေရတယ်။နောက်ပြီးတော့ IGB ကမှာရှိနေတဲ့တောင်းနေအားလုံးကလည်းခဏပြောလို့တဲ့သုံးထပ်သားနဲ့ထင်ရန်စားထားတယ်။ဆိုရဟာကျတော့ဒီ10နှစ်ဆိုရဲမိုးတန်လေးတန်ကိုတော့ခဏရင်ရှိရခါကျတော့တောင်းနေတဲ့သွားလို့ပြန်ပြီးမှလုပ်ပြရမယ့်အနေအထားရှိတယ်
။စစ်ပြီးဒုက္ခတွေတွေရဲ့ဆိုရင်ထိလမှုနဲ့ဒုက္ခကိုစက်တာစီဖို့ကလေချောင်းတိုက်ခတ်မှုတွေရပ်တန့်သွားပြီးပဲဖြစ်တယ်လို့ကချင်ငင်းရဲ့ကွန်ရဲ့ဒေါခွန်သာကရှုမြင်ပါလေ
အရေးပေါ်လိုအပ်တာကတော့ဒီမကြချင်းမှဆိုရင်ဒီဆန်းစီစားအကုန်လုံးပြတ်တော့မယ်အခုတရုတ်ကလည်းလုံးဝဝယ်လို့မရဘူးပိတ်ထားတယ်ဗမာပြည်ကလည်းသိမ်းလို့မရဘူးပေါ့အဲ့တော့ဆန်းလိုမျိုးဟာမျိုးပြည်တော့ငပြည်နဲ့ချောင်းငပင်းလိုဟာမျိုးတွေတဲနေဆိုလို့ရှိရင်ဖမ်းမယ်ဆိုတဲ့ဟာမျိုးဖြစ်နေတယ်ဒီမှာဆိုသေးွားတော့ဘာလို့ဆိုရင်မကြချင်းဆိုလိုလာမယ်မိုးပြင်းကလည်းရောက်လာမယ်ပေါ့အဲ့ဆိုလို့ရှိရင်တော့ဒါချက်တော့မှာပေါ့အခုကျမတို့နေရောင်နေတာအဲ့တော့နံပါတ်1ကတော့ no fly ဆုံးလုံးရမယ်အဲ့ဒါမှပဲလူဘသူမဆိုချိဆိုင်တိုင်ရရတာလည်းတက်တာမယ်အခုကဘလို့ဖြစ်လဲဆိုလေးရင်လာမယ်ဆိုပြီးဟိုကအတန်ထွက်ပြီးဟိုဥဩဆွဲပြီးဆိုအကုန်ကကြုတ်ကျင်းထဲမှာကြီးလို့ရှိတော့ဗာလဲဆိုလို့ရှိရင်ညဘက်မှလာပြစ်မလားဆိုပြီးမှအဲ့မှာချောင်းကပားမှာတော့အေးရတာမျိုးကြုတ်ကျင်းမှာအေးရရတာမျိုးတွေဖြစ်တဲ့အခါကျတော့ဒါကတော်တော်အဆင်မပြေဘူ
း KIA KIA ဥပွဲဟာ1990နောက်ပိုင်းနဝဒစီအစိုးရလက်ထက်မှာယာယီအပြစ်ကရဆဲရေးသဘောတူခဲ့ရကအရသာတပိုင်းအစိုးရသမရဦးသိန်းစိန်လက်ထက်2017ကစလို့ကချင်ပြည်မှာတကြောပြန်တိုက်ပွဲဖြစ်လာရပြီး NLD အစိုးရလက်ထက်မှာ NCA အပြစ်ရစာချုပ်တဲ့ပါဝင်လက်မှတ်ထိုးနိုင်ဖို့စဉ်းစားညှိနှိုင်းနေချိန်မှာပဲဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းတိုက်ပွဲတွေပြန်ဖြစ်လာရပါတယ်အခုဆိုရင်ကချင်ပြည်နယ်နဲ့စမ်းပြည်နယ်မြောက်ပိုင်းမှာစစ်ပေးဒုက္ခသည်စခန်း73ခုလောက်ရှိပြီးအရင်ကစီသားပြီးသားဒုက္ခသည်တသိန်းနီးပါးအပါအဝင်အခုအစ်စ်ထထွက်လာကြသူတွေပါပေါင်းရင်စီပင်းဆောင်ဒုက္ခတွေတသိန်း3000ဝန်းကျင်မှာရှိမယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကခန့်မှန်းထားကြပါတယ်ခင်ဗျာ